American ရဲ့လက်ရှိသမ္မတ Donald Trump ကိုနောက်လေးနှစ်အတွက်သမ္မတအဖြစ်ဆက်ပြီးထားမလားဒါမှမဟုတ်လဲဒုတိယသမ္မတဟောင်း Joe Biden ကိုရွေးချယ်မလားဆိုတာကိုစွန့်ဖြတ်ဖို့အတွက်အင်ကာနေ့မှာတန်ပေါင်းများစွာသော American တွေမဲထွက်ထဲကြပါတယ်အခုအတန်လွှင့်နေချိန်မှာတော့ American Center ချင်းအင်ကာနေ့ညပိုင်း6နာရီခွဲကျော်ပဲရှိနေသေးတာကြောင့်နိုင်ငံတော်မှာဆက်ပြီးတော့မဲပိနေကြဆဲဖြစ်ပြီးမဲယုံထွေးလဲမပိတ်ကြသေးပါဘူးရွေးကောက်ပွဲနေ့ဖြစ်တဲ့အင်ကာနေ့အစောပိုင်းမှာတော့ Mr. Biden ကဒလဝဲခရိယန်ဖျားချောင်းလူလူဝိပြုဆူတောင်းပွဲကိုတက်ရောက်ပြီးရွေးကောက်ပွဲနေ့ကိုစတင်လိုက်ပါတယ်။သူငယ်စဉ်ကနေထိုင်ခဲ့ရာ Pennsylvania ပြည်နယ် Scranton မြို့ကိုသွားရောက်စဉ်အတွင်းမှာတော့သမ္မတရွေးကောက်ပွဲဝင်ရတာကအမေရိကန်ရဲ့စံတန်ဖိုးတွေကိုပြန်လည်အသက်သွင်းဖို့ဖြစ်တယ်လို့ Mr. Biden ကထောက်ခံသူတွေကိုပြောဆိုခဲ့ပါတယ်။ပင်ဆယ်ဗေးနီးယားကတခြားမြို့နှစ်ခုကိုလည်းသွားရောက်ခဲ့ပြီးတဲ့နောက်မစ္စတာဘိုင်ဒန်ကညနေခင်းမင်ကွန်းပြော့မဲ့ဒလဝဲကိုပြန်ပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ Fox and Friends အစီအစဉ်မေးမြန်းခန်းနဲ့အင်ကာနေ့မနေ့ခင်းကိုစတင်ပါတယ်။အောင်ပွဲထွက်လာရင်ထွက်လာတဲ့အခါမှာသူ့အနေနဲ့နိုင်ရသူဖြစ်ကြောင်းကြေညာပါမယ်လို့ပြောဆိုခဲ့ပါတယ်။ဝါရှင်တန်မြို့ပြင်ကသူ့ရဲ့ရွေးကောက်ပွဲဆိုင်ရာရုံးချုပ်ကိုသမ္မတထရန့်သွားရောက်ခဲ့ပြီးတဲ့နောက်အင်ဗျူရိုကိုပြန်ပါတယ်။အရှုံးဒါမှမဟုတ်လဲအနိုင်မိန်ကွန်းအတွက်သူ့အနေနဲ့စဉ်းစားချက်မရှိကြောင်းရွေးကောက်ပွဲစည်းရုံးရေးဌာနချုပ်မှသမ္မတထရန့်ကပြောပါတယ်ဒီနှစ်ခုတည်းကတစ်ခုပဲလုပ်ရဖို့မျှော်လင့်ကြောင်းအနိုင်ရတာကလွယ်ကူကြောင်းအရှုံးကတော့ဘယ်တော့မှမလွယ်ကူကြောင်းသူ့အတွက်တော့မလွယ်ဘူးလို့လည်းပြောပါတယ်နိုင်ငံကိုဥဆောင်နိုင်တဲ့အရေးအချင်းမရှိဘူးဆိုပြီးသမ္မတလောင်းနှစ်ဦးစလုံးတို့ကတော့ဒီအပိုင်းအတွင်းမှာပဲအပြန်အလှန်ဆွတ်ဆွဲနေကြတာပါအမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကပ်ရေးရောဂါပြန့်နှံ့ဖြစ်ပွားနေတဲ့ကာလအတွင်းရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူက96သန်းကျော်ရှိပါတယ်။ဒါဆိုရင်2016ရွေးကောက်ပွဲတုန်းကမဲထက်သူစုစုပေါင်း139သန်းရဲ့3ပုံ2ပုံကျော်အရေးအတွက်လဲဖြစ်ပါတယ်ရှင်။